စကိုင်းတိုင်းဒေသကြီးတပည့်မြို့နယ်နီးကကျေးရွာတွေမှာစစ်ကောင်စီတပ်ဖက်ကဝင်ရောက်ရှာဖွေဖမ်းဆီးတာတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။ဒါအပြင်ရင်းမပင်ဘက်ကကျေးရွာတွေမှာလည်းစစ်ကောင်စီတပ်ကဖမ်းဆီးတာတွေလုပ်နေလို့ဒေသခံတွေထွက်ပြေးတိမ်းရှောင်နေရပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုသားမြင့်ဦးပြောပြပေးပါရှင်
။ August 9ရက်နေ့ညပိုင်းကစကိုင်းတိုင်းဒေသကြီးတပည့်မြို့နယ်စမ်းပင်ကျေးရွာကြားမှာစစ်ကောင်စီတပ်တွေမိုင်းဆွဲတိုက်ခိုက်ခံပြီးတဲ့နောက်အင်းကမှာရှိတဲ့ကျေးရွာတွေမှာဝင်ရောက်ရှာဖွေတာဖမ်းဆီးတာတွေလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်။တပည့်မျိုးအနီးကညောင်စ၊ကုံကြီး၊တပည့်သား၊မယိုးကုံ၊ရင်ချီစတဲ့ကျေးရွာတွေမှာစစ်ကောင်စီတပ်တွေကဝင်ရောက်ရှာဖွေတာတွေလုပ်တယ်လို့တပည့်မျိုးကတူကပြောပါတယ
်။ရှင်မင်းကရွာတွေထဲပတ်မွေပြီးတော့အဲ့အိမ်တွေကလူကြီးတွေမျိုးစုတွေပါပဲ။မင်းရဲ့လူစုတွေဒီမျိုးစုတွေ။ဒီနယ်တွေကရွာတွေနဲ့ဆင်းပြီးတော့ကျွန်မဖောက်ပြီးဝင်နေ။ရွာတွေထွက်ပြီးကျတော့ကျွန်မမျိုးစုတွေကမျိုးစုကြတယ်။အော်မြင်းလူနေမိရပါစတာကောင်ခေါ်တာ။ရောင်နှရောင်မှာနမောကြောင်းနမောကြောင်းမှာသူတက်ဆွဲထားတယ်မိရ။ဟုတ်ကုရှိနေတယ်။ဆွဲထားပြီးတော့ဒီလူမိရခုနှစ်ယောက်ဖမ်းလာတယ်။ပန်းကျစီစီမိရှုပလိုက်တာ။ဒီတောင်းလို့ကြတာပေါ့ရ။ရင်းနေကြ။ရင်းနေနေဆိုင်ကြတယ်မိရှုပလိုက်တာ။နောက်ဆက်ကမောင်းနေတဲ့ဆလီမိကိုလေးပြောဖို့တနက်နေ့ပြတ်မသေးတော့ဘူး။နောက်ဒီလိုတော့ပုံမှန်လည်းနဲ့မှန်ထားတယ်။အင်းအန်တရာကျော်လို့ရှိတယ်။သတင်းင်းကနေပြီးတော့တကင်းမျိုးအရှိတောင်ဆောက်နိုင်တော့အကွာရွာတွေမှာတော့မှုန်နေတာ
။တပင်းမျိုးအနီးကကြေးရွာတွေမှာမကြာခဏဆိုလိုပဲစစ်ကောင်စီတပ်တွေနဲ့ဒေသခံ PDF တွေတိုက်ပွဲဖြစ်ပွားလေးရှိပါတယ်။တစ်ဆက်တည်းမှာပဲစကိုင်းတိုင်းကရမပင်မျိုးနဲ့ဗန်ပွေးကြေးရွာမှာစစ်ကောင်စီတပ်တွေကဒေသခံတွေကိုဖမ်းပြီးတော့စိုက်ကွဲတွေကိုလည်းမိရှို့သွားတယ်လို့ဒေသခံတွေကပြောပါတယ်။
အဲ့ဒါမွေးမှာဒီဟိုဘောဒီဒလာရဲ့ပြကြတဲ့ကြောင့်သူတို့လည်းအစ်မပြေဘူးဒီဒလာကိုလည်းခုပါနိုင်တာလေအခုအဲ့အဲ့ဒါမွေးကြောင်းလည်းမသာပြောင်းလည်းမသာဆွဲပါလေအဲ့စစ်သား950လောက်ပဲလေဒီရောက်တော့မိသွားတယ်ကျန်တာလည်းမိသွားတာဆော့သွားတာအဲ့တော့ဒီနေရာဘောဒါပေမဲ့အဲ့အဲ့လိုချက်ပြီးသွားတယ်ဒါပေမဲ့တိုင်ရငါးပြီးပြီအောင်အဲ့မှာသူ့ပြည့်တဲ့တိုင်ရလည်းဘုံမိဖို့ရှိတာအန်သွားတဲ့လူကဒီလည်းကတော့သာပင်ကြောင်းလည်းမာတယ်အစ်ကသာပင်ကြောင်းလည်းတော့ရှိတော့တယ်လေပြန်ခေါ်သွားဖုတ်သွားတော့မပြေသေးဘူးလေအော်အဲ့ရွာကတော့ဆက်ပြေးနေပြီအဲ့ဟိုပဲမြေဟိုကျန်တဲ့ရွာကြီးတွေဆက်ပြေးနေရတယ
်ဆရာနာသိမ့်မှုဆန္ဒပြပွဲတွေကိုစစ်တပ်ကနှိမ်နှင်းခဲ့တဲ့နောက်ပိုင်းနိုင်ငံရဲ့နေရာအတော်များများမှာဒေသခံတွေရဲ့လက်နက်ကင်ခုခံမှုတွေဖြစ်လာပါတယ်ရင်းမပင်တဲ့တနီငယ်တွေမှာလည်းစစ်ကောင်စီတပ်တွေမကြာခဏဆိုသလိုပဲမိုင်းဆွဲတိုက်ခိုက်ခံရတာတွေရှိနေပါတယ်ဒါကြောင့်မို့အနီးအနားကြီးရွာတွေကိုစစ်တပ်ကဝင်ရောက်ရှာဖွေရပြီးဖမ်းဆီးရပြီးရှိတယ်လို့ကြည့်ရတာအတော်များများလဲထပ်ပြီးတင်းရှောင်ပြီးတော့စစ်ပေးဒုက္ခတွေဖြစ်နေကြပါရဲ့ခင်ဗျ